လူရဲထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းနေချိန်မှာပဲသွေးလွန်တုပ်ခွေးယောဂခူးဆက်သူအရေးအတွက်တည်တည်သာသာတိုးလာနေတာကိုကိုင်းတွယ်ဖြစ်ရှင်းဖို့ကျမရေးဆိုင်ရာတာဝန်ရှိသူတွေကြားမှာအခက်ကြုံနေရပါတယ်။မိုးတဲထန်စွာရွာသွန်းမှုအပူချိန်မြင့်မားမှုနဲ့ဆိုးထိုင်းမှုပမာဏများပြားမှုစတဲ့အချက်တွေပေါင်းစပ်ပြီးတော့ဖြစ်ပေါ်ရာကနေဘင်္ဂလားဒေ့ရှ်မှာချင်းပေါက်ဖွားမှုနှုန်းမြင့်မားလာတဲ့အတွက်ကြောင့်ဒီသွေးလွန်တုပ်ခွေးယောဂလည်းဖြစ်ပွားမှုနှုန်းမြင့်တက်လာတာလို့WHO ကဥပကျန်းမာရေးဖွဲ့ကြီးကအခုလဩဂတ်စ်လမှာထုတ်ပြန်တဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဩဂတ်စ်လ15ရက်နေ့အထိအစိုးရကကောက်ယူပြီးထုတ်ပြန်တဲ့စစ်တမ်းတွေအရတော့ချင်းကားတဆင့်ရောဂါကူးစက်ပြီးတော့နာမကျန်းဖြစ်သူဟာ9000အထိရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တကယ်ရောဂါပိုးကူးစက်သူအရေအတွက်ဟာဒီထက်မကပိုများနိုင်တယ်လို့သူတွေတီတွေနဲ့လူလူကျန်းမာရေးအရာရှိတွေကပြောပါတယ်။ဩဂတ်စ်လလယ်ပိုင်းအထိအသက်18နှစ်အောက်ဒီ81ယောက်ပါဝင်ဒီသွေးလွန်တုပ်ခွေးယောဂါကြောင့်စုစုပေါင်းသေဆုံးသူ426ယောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာကူးစက်ယောဂါအတွက်မှတ်တမ်းစတင်ကောက်ယူခဲ့တဲ့2000ခုနှစ်ကစလို့သေဆုံးမှုအများဆုံးဖြစ်တယ်လို့လည်းဆိုပါတယ်။မနစ်ကဘင်္ဂလားဒေ့ရှ်မှာသွေးလွန်တုပ်ခွေးယောဂါကူးစက်သူ62000ကျော်ရှိခဲ့ပြီးတော့သေဆုံးသူကတော့282ဦးရှိခဲ့တာကြောင့်ဒီအချိန်ထိဒီနှစ်မှာတော့သေဆုံးသူအရေအတွက်ဟာမနစ်ကထက်ပိုများနေပြီဖြစ်ပါတယ်ခင်ဗျာ။